လက်ရှိမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေအားလုံးရဲ့ပါတီဝင်ဥယျာဉ်စင်းကိုဒီဇင်ဘာလ31ရက်နေ့နောက်ဆုံးထားပြီးပြန်လည်တင်ပြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားထားပါတယ်။ရွေးကောက်ပွဲကော်မရှင်အနေနဲ့နိုင်ငံရေးပါတီတွေစီမင်းစည်းကမ်းနဲ့ညီမညီစီစစ်လိုတာဖြစ်ပြီးပါတီတွေအကြက်ရက်အောင်လှုပ်တာမျိုးမဟုတ်ဘူးလို့ကော်မရှင်ဘက်ကပြောပါတယ်။အပြည့်စုံကို VOA သတင်းတော့မမင်းမြင့်ခိုင်ကပြောပြမှာပါ။
လက်ရှိမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေရဲ့ပါတီဝင်ဥယျာဉ်စီရင်ပြန်လည်တင်ပြဖို့အပါအဝင်နိုင်ငံရေးပါတီတွေထုတ်ပြန်ထားတဲ့သဘောထားကြေညာချက်တွေကိုတင်ပြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေကိုညွှန်ကြားထားတာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့နိုင်ငံရေးပါတီတွေစီမင်းစည်းကမ်းနဲ့ညီမညီစစ်စစ်လိုတာဖြစ်ပြီးရှောင်းတခင်စစ်ဆေးမှုတွေလည်းလုပ်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးလာတင်ကပြောပါတယ
်စီမင်းစည်းကမ်းနဲ့အညီလုပ်နေကြသလားမလုပ်ဘူးလားဒါလေးတွေတော့ကျွန်တော်အချက်ချင်းသွားတဲ့သဘောမျိုးပေါ့နော်ဒီတိုင်းကြီးပြစ်ချက်ထားပြီးတော့တို့ကကျွန်တော်လည်းဘာမှမသိတို့တို့လှုပ်ရှားမှုလည်းမှန်ဘာမှလည်းမသိဘူးလေမသိရဘူးခုချိန်လေးအဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒါလေးတွေခုစပြီးတော့လှုပ်ရှားတာပေါ့နော်ပါတီဘိုင်းနဲ့ပတ်သက်လို့ရစ်တာလည်းမဟုတ်ဘူးပေါ့ဗျာဒါပေမဲ့စမ်းကြည့်ဖို့လိုပြီပေါ့ဗျာပါတီဝင်အင်အားကိုပြန်ပြီးတော့ပြေးပါပြည်အောင်လှုပ်ပြေးပါပြီးတဲ့အခါမှာပြည်အောင်လှုပ်ပြေးတဲ့နေရာမှာလှုပ်ပြီးပြီဆိုတော့ကျွန်တော်ဒီတိုင်းမနေသေးဘူးလေအဲဆိုင်ရပေါ်ခွဲနဲ့surprise check in ပေါ့နော်အဲ့ဒါလည်းသွားမှာပေါ့
နိုင်ငံရေးပါတီများမပုံတင်ခြင်းဥပဒေအရမပုံတင်ခွင့်ရရှိပြီးသားပါတီတွေအနေနဲ့ပြည်ထောင်စုတဝန်းလုံးစည်းရုံးမဲ့ပါတီဖြစ်ရင်ပါတီဝင်ဥယျာဉ်အနည်းဆုံး1000တိုင်းဒေသကြီးသို့မဟုတ်ပြည်နယ်တွေမှာစည်းရုံးမဲ့ပါတီဖြစ်ရင်ပါတီဝင်ဥယျာဉ်အနည်းဆုံး900ကိုရွေးကောက်ပွဲကော်မရှင်ထံတင်ပြရမယ်လို့ပြဋ္ဌာန်းထားတာပါနိုင်ငံရေးပါတီတွေရဲ့သဘောထားထုတ်ပြန်ချက်တွေကိုရွေးကောက်ပွဲကော်မရှင်ထံတင်ပြခိုင်းရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးလာတင်ကအခုလိုပြောပါတယ်
။အကယ်၍များဟိုမှာကျွန်တော်တို့ဒီမှာအခြေခံဥပဒေမှာပါထားတဲ့နိုင်ငံစီလုံးညီညွတ်ရေးတို့စတဲ့ဖြစ်ပေါ်ပြန်အဲ့ဒါလေးတွေသွားပြီးတော့ဟိုထိခိုက်မယ်ဆိုတဲ့ကိစ္စမျိုးတွေပါမလား။နောက်တပါတီနဲ့တပုတ်ခတ်တဲ့သဘောတွေအပုတ်ချတဲ့သဘောတွေပါမလား။အဲ့လိုညီဆုံးတာလေးတွေရှိမှသုံးလို့ပေါ့ဗျာ။ဒါကမိတူတောင်းတာပါကျွန်တော်တို့ကကြိုးပြီးတော့တင်ရမယ်အဲ့လိုပြောတာမဟုတ်ဘူးမဟုတ်လေသူတို့ထုတ်ပြန်ထားတာပဲစေတနာဘာမှမရှိပါဘူ
းနိုင်ငံရေးပါတီတွေဘက်ကတော့ရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားချက်နဲ့ပတ်သက်ပြီးနားမလည်နိုင်ကြောင်းပြောပါတယ်ဒါနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်အေးကြီးတာကွန်ပါတီတွေများလို့ဖြုတ်ရှင်လို့ပဲဒီလိုဆောင်ရခင်ဖြစ်မယ်ဟာမျိုးနဲ့ကျွန်တော်တို့၆လနာလာတော့မတည်ဘူးပေါ့ဗျာပါတီတွေများတော့ပါတီများလာကျွန်တော်ဆိုရေကောက်ခွဲအတွက်အနောက်ရှေ့ဖြစ်မလားမဲဒီပြမှာဆိုလို့လားအဲ့လိုကျွန်တော်တို့စဉ်းစားကြရဖြစ်လာတာပေါ့ဗျာအဲ့တော့ဟိုကျွန်တော်ကြီးကကျွန်တော်တို့အသွေးစားနေခဲ့လာတာပေါ့တစ်လျှောက်လုံးပြီးတဲ့9နှစ်တာကာလမှာဒါမျိုးတွေမလုပ်ခဲ့တော့ဒီလုပ်ပြီဆိုတဲ့အခါကျတော့ဘာကြောင့်လဲဆိုတာကိုကျွန်တော်စဉ်းစားကြရဖြစ်လာတယ
်လက်ရှိမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပုံတင်ထားတဲ့ပါတီစုစုပေါင်း94ပါတီရှိပါတယ်နိုင်ငံရေးပါတီတွေအနေနဲ့သတ်မှတ်ထားတဲ့ပါတီဝင်ဥယျာဉ်မပြည့်ရင်ရွေးကောက်ပွဲကော်မရှင်ထံတင်ပြရမှာဖြစ်ပြီးအဲ့ဒီတင်ပြတဲ့နေ့ကစလို့ရက်90အတွင်းသတ်မှတ်ဥယျာဉ်ပြည့်မီအောင်စီရင်ပြီးကော်မရှင်ကိုပြန်လည်တင်ပြရမှာဖြစ်ပါတယ်။အဲ့ဒီလိုတင်ပြနိုင်ခြင်းမရှိရင်တော့ပါတီကိုဖျက်သိမ်းနိုင်တယ်လို့နိုင်ငံရေးပါတီမှတ်ပုံနဲ့ဥပဒေထဲမှာဖော်ပြထားတာလည်းဖြစ်ပါလိမ့်ရှင်။